တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်နေပေးပို့လိုက်တဲ့စာနဲ့ရင်ခွင်တံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ AR တိုင်းချောင်းသာကမ်းခြေမျိုးအဝင်နာကဒီရောက်တော့ကိုပုဂ္ဂလိကပိုင်ပြုလုပ်နေတဲ့အတွက်ပတ်ဝန်းကျင်နေပြည်သူတွေထိခိုက်နစ်နာရမယ့်အကြောင်းပြောပြတာကိုအရင်ဆုံးတင်ပြပါမယ
်ချောင်းသာကမ်းခြေမျိုးအဝင်နာမှာအရင်တော့ဆိုလို့ရှိရင်ဒီရောက်တော့ဆိုတဲ့ရှိတယ်အဲ့ဒီမျိုးကိုအကျိုးစီးပွားတစ်ခုအတွက်ထောက်လိုက်ပြီးတော့ဖွင့်ပြချက်ရလို့လုတ်တယ်ဆိုတဲ့ပုံစံနဲ့သူကလုတ်တယ်တော့ဧကကွယ်လေးဧကလောက်တော့အပြောင်းရှင်းပြီးတော့အဲ့လိုအကုန်ခုတ်လိုက်တယ်ခုတ်လိုက်ပြီးတော့ဖို့တာကျွန်တော်တို့ဒေသခံတွေအနေနဲ့အဲ့ဒါကိုပြောချင်တာကအဲ့ဒီမိရတွေကိုနေတွေဖို့ပြီးတော့အဆောက်အဦတွေစောင့်မယ်ဒါမှမဟုတ်တခုခုလုတ်မယ်ဆိုရင်ရှိနေတဲ့လက်မှုပင်တို့ဘိုင်းနောက်ပင်တို့ပေါ့နော်ဒီမှာပောက်တဲ့အပင်တွေဆိုအဲ့ဒီအပင်တွေကအရင်တော့ဆိုလေကားပင်တွေရှိနေအဲ့ဒီလေကားပင်တွေပြုံးပြီးသွားတဲ့အတွက်အဲ့ဒီရက်ွက်မှရှိတဲ့အိမ်တွေပေါ့အဆောက်အဦတွေလေကားပင်တွေပျောက်သွားတယ်လို့ဖြစ်သွားတာပေါ့အဲ့ဒီနေရာမှာဒီလိုရေလဲတွေအရင်တော့ပုံမှန်ဝင်နေကြရေတွေတက်လိုက်ကြလိုက်ရေတွေဟာမရှိတော့ပဲနဲ့အဲ့ဒီမှာဖို့လိုက်တဲ့အတွက်တခြားနေမင်းပိုင်းရက်ွက်တွေကိုအစားထိုးဝင်ရောက်နိုင်တယ်ကျွန်တော်တို့ရှောင်းတဲ့ဒေသမှာဆိုလို့ရှိရင်ချေတောင်ရံမြေနယ်အုပ်ချုပ်ရေးမှုစီတာရှိတယ်ပြည်ပအုပ်ချုပ်ရေးမှုစီတာရှိတယ်သူတို့ကဓာရီကိုပြည့်ရနဲ့မပြောတာလားဒေသခံပြည်သူတယောက်အနေနဲ့ဓာရီကတော့မဖြစ်သင့်ဘူးလို့မြင်တယ်ပေါ့
စကိုင်းတိုင်းမြောင်မြို့နယ်မှာတော့ကဘာပြုတ်လို့လမ်းမြေတွေနဲ့လမ်းတွေပြတ်တာကိုပြုတ်ပြင်ထိမ့်သိမ်းပေးစီလို့တဲ့အကြောင်းRV ကနေတဆင့်ရေးလိုက်တဲ့စာကိုနားဆင်ကြည့်ပါခင်ဗျာ
။စကိုင်းတိုင်းမြောင်မြို့နယ်တာရုံချေရွာမှာ2011-2012ကနေပြီးတော့အခုချိန်ထိကဘာပြိုကျတဲ့အတွက်လယ်မြေအေက3000ကျော်ပါသွားတဲ့အပြင်မြောင်မြို့ကိုသွားတဲ့ကားလမ်းပျက်စီးပြိုကျသွားခဲ့ပါတယ်။တာရုံရွာအတွက်စိုးရင်ရပြီးတော့အကူအညီတွေလည်းလိုအပ်နေပါတယ်။ထွေအုပ်ကိုအကြောင်းကြားတော့ရေအရင်းမြစ်ကိုလွှဲချပြီးသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ကိုအကြောင်းကြားတော့သူကဓာရီနဲ့မဆိုင်တယ်လို့ပြောဆိုသွားခဲ့ပါတယ်။ထွေအုံနဲ့လှတ်တော်ကိုယ်စားလှယ်ဌာနဆိုင်ရာအဖွဲ့အစည်းတွေပြောထားတဲ့စကားတွေကတော့ပြည်သူတွေအနေနဲ့မှတ်သားစရာကောင်းလာပါတယ်။ဒီလမ်းမကောင်းရင်တခြားလမ်းတွေကနေပတ်ပြီးသွားဖို့ပြောဆိုသွားခဲ့ပါတယ်။အခုလိုအောက်ခြေဌာနဆိုင်ရာတွေအလုံးမလုံးတာကိုပြည်ထောင်စုအဆင့်ထိသိရှိအောင် RFA ကနေတဆင့်အကူအညီတောင်းခံအပ်ပါတယ်ရှင်
။အဲ့ဒီစကိုင်းတိုင်းမှာပဲကမ်းပလူမြို့နယ်ကညောင်စင်ရွာမှာတော့လျှက်စင်မီတက်စင်တာနဲ့ပတ်သက်လို့ငွေကြေးရှင်းတာမလုပ်တဲ့အကြောင်းပေးပို့လိုက်တဲ့စာကိုလည်းနားဆင်ကြည့်ပါခင်ဗျာ။
စကိုင်းတိုင်းကမ်လူမြို့နယ်ညောင်စင်ကြီးပါကိုကကိုကိုမီလင်ရေဆောင်ရွက်ခဲ့ရမှာငွေစင်းရှင်းနှံ့များမပြခြင်းနဲ့ပုတ်ကွေဘလိုက်မှုတွေရှိတာကြောင့်12ရက်9လ2016ရက်နေ့မှာစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးချုပ်ယုံကိုတိုင်ကြားစာပေးပို့ခဲ့ပါတယ်အစိုးရတိုင်ကြားမှုနဲ့ပတ်သက်ပြီးတော့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ယုံကနေပြီးတော့ကမ်လူမြို့နယ်စီမံခန့်ခွဲယုံကို5ဦးကော်မတီဖွဲ့စည်းပြီးစစ်စစ်ပေးဖို့ညွှန်ကြားထားတယ်လို့လည်းသိရပါတယ်ဒါပေမဲ့အဲ့ဒီ5ဦးကော်မတီကစစ်စစ်ဆောင်ရွက်ပေးခြင်းမရှိတဲ့အတွက်စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်မှအမြန်ဆုံးစီစစ်ဆောင်ရွက်ပေးနိုင်ပါရန် RFA ကတဆင့်လေးစားစွာတင်ပြအပ်ပါတယ်ခင်ဗျာ
တနင်္သာရီတိုင်းကျွန်းစုမြို့နယ်ကော်တာယာအုပ်စုကြောက်ကုန်းရွာမှာရေချိုရဖို့ဆောင်ရွက်ပေးစီလိုတဲ့အကြောင်းဒေသခံတယောက်ကအခုလိုပြောပြပါတယ
်တနင်္သာရီတိုင်းကျွန်းစုမြို့နယ်ကော်တာယာအုပ်စုကြောက်ကုန်းကြီးရွာအိမ်ကြီးပေါင်း400ကျော်လောက်ရှိတယ်ခင်ဗျာဥယျာဉ်ချတောင်ရတငါလုံးကားနေတော့ဒါကိုအမိပြုပြီးတော့နေထိုင်နေကြပင်လယ်သန်းကြီးရွာဆိုတော့ဗောဗျာရေတွေကငန်းငန်းကုန်းပုဂ္ဂလိကလုံခိုင်းရှင်နေဒီမှာဝေစီတွဲနှစ်တွင်းတူတာလာရှိတယ်ဒီဝေစီတွဲမှာဒီပိုက်လိုင်းနဲ့ပြည့်ပြီးတော့ဒါကိုလာမနဲ့ပေါ့ညောမိုးတုံးဆွဲနေတာဒီယူနစ်ကို1500လောက်ကြာတယ်တချို့အိမ်တွေဆိုဒလောက်1000ဝဲလောက်ထိကြာတယ်တချို့ကြာတော့လည်း1200လောက်ထိကြာတယ်အရင်တော့ကတော့ဈေးကတော့သိမ့်မရှိဘူးဟိုကတပြေးပြေးနဲ့ပေါ့လူဦးရေများလေဒီဘိုးကဈေးကြီးလာတယ်ဖြစ်လာတယ်တာယုဒ္ဓနေသားဆိုတော့တောင်နေနဲ့ဒီရေတော်နေနဲ့ဆိုတော့ကန်တူးလို့အရှင်မပြေပါသုံးရီတော့ရေပေါ့ဒီရေရပေါ့မရှိမဖြစ်ဒီကြောင်းနေမှာလိုအပ်နေတဲ့အတွက်သက်ဆိုင်ရာဌာနတွေအနေနဲ့ပေါ့ဝေစီတွင်းလာရောက်ပြီးတော့ပေါ့သူ့ဖို့ပေးမယ်ဆိုရင်တော့တော်တော်လေးကိုအဆင်ပြေသွားမယ်
။ရန်ကုန်တိုင်းတောင်တကုံမြို့နယ်26ရပ်ကွက်မှာနိုင်တဲ့စီနင်းပြုကျင့်ခံထားတဲ့အမျိုးသမီးတယောက်အတွက်တရားမျှတမှုလိုအပ်နေတဲ့အကြောင်းဒေသခံတယောက်ပြောပြတာကိုလည်းဖွင့်ပြပါရစေ
။တောင်တကုံ26ရပ်ကွက်မှာဂျာမကျောင်းလန်းဒီခွန်တက်ကောင်မလေးတယောက်ကိုကောင်လေးရရောအထမခေါ်ဆောင်သွားတာရှိတယ်။ခန်းထဲမှာပြလာလုံးလုံးပေးလောင်ထားပြီးသူလိုအပ်တဲ့အခါမှာတောင်းမြပြင်လာခြင်းနဲ့ပြီးတော့အိတ်ကောင်မလေးကိုအစာရေစာတင်လို့ထမင်းတက်နဲ့လောက်ပဲပြေးတယ်။တရက်မှာပေါ့နော်အိတ်ကောင်လေးကရိုက်နေနေဖုံးပြုတ်ကြပါတယ်။ဖုံးပြုတ်ကြတဲ့အခါမှာအိတ်ကောင်မလေးကအနာခံပြီးအိတ်ကုံဖတ်ထားပြီးတော့သူ့အိမ်နဲ့အဆက်အသွယ်လုပ်တဲ့နေရာမှာသူ့ရဲ့အမားနဲ့နန်းကလူကြီးတစ်ယောက်နဲ့လာနေတဲ့အချိန်မှာအိတ်ကောင်မလေးကိုအဲ့ဒီကောင်လေးကလယ်ပြီးနှိပ်ပြီးရိုက်နေ။အဲ့ဒါနဲ့သူ့အမားကအိတ်ကောင်မလေးကိုပြန်ခေါ်လာတယ်။ဖြစ်တာက3လပိုင်းကဖြစ်တာ၄လပိုင်းမှာပြန်လွတ်လာတယ်ကောင်မလေးကပြန်လွတ်လာပြီးတော့သူတို့တောင်တခုံရဲ့ second two ရဲ့ဥသွားတိုင်နဲ့တိုင်တော့လည်းနေရှင်ညရှင်နဲ့အမှုဖွင့်လာလဲအမှုဖွင့်လို့မရအောင်တစ်ချိန်နှစ်ချိန်ပေါ့နောက်ဖွင့်မနောက်ပိုင်းကျတော့အမှုလာလက်ခံထားတယ်အဲ့ဒီရခံကိုဖမ်းခြင်းပြုခြင်းမရှိဘူးကျမတို့ကအဲ့ဒီရဲအုပ်နဲ့သွားမေးတယ်ပေါ့နော် ကိုဘက်ကတော့လေပိုင်နေကျွလို့မူနဲ့ဆွဲတယ်တဲ့အဲ့ကျဲနိုင်နေကြတာပေါ့နော်ပိုင်နေကျွလို့မူနဲ့ဆွဲရင်တော့မှဒါတရားရုံးရောက်မှဆွဲရမယ်ကိစ္စ
ရှမ်းပြည်နယ်ကလောမြို့နာမှာတော့ကြောင်မီးသွေးကကုန်မီးသွေးထုတ်တဲ့အလို့ရုံနဲ့ပတ်သက်လို့ဒေသခံတွေရဲ့မကျေနပ်တဲ့အကြောင်းကိုလည်း RFA ကိုစာရေးသားလာပါတယ်နားဆင်ကြည့်ပါခင်ဗျာ
ကလောမြို့နယ်မိုင်20လောက်ဝေးတဲ့တစ်ပလွေရွာကကြောင်မီးသွေးကနေပို့ပြီးတော့အေးအသွေးမြင့်နဲ့ကုန်မီးသွေးအဖြစ်ထုတ်လုပ်နေတဲ့အလို့ရုံမှာဒေသခံတွေကိုအလို့သမားအဖြစ်ဝင်ရောက်လုပ်ကင်ခွင့်မပေးတယ်လို့လုပ်ငန်းသုံးထင်းတွေကိုလည်းအဲ့ဒီရွာကမဝယ်ယူဘဲနဲ့အဝေးကြီးမှာရှိတဲ့ရင်းမာပင်ရွာကထင်းတွေကိုသာဝယ်ယူသုံးစွဲနေပါတယ်ဒါပေမဲ့အဲ့ဒီအလို့ရုံကထွက်ပေါ်လာတဲ့ညှော်နှံ့ဆိုးတွေကိုတော့နီးစပ်သူတွေကသာခံစားနေကြရပါတယ်ဒီအကြောင်းတွေကိုမန်နေဂျာနဲ့ဆွေးနွေးဖို့ကြိုးစားပေမဲ့လက်ခံတွေ့ဆုံမဲ့သူမရှိလို့ဒေသခံတွေအခက်အခဲတွေ့နေတဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင
်အေရီတိုင်းပန်းတနော်မြို့နယ်ပညာရေးမှုရုံးဝန်ထမ်းတယောက်ရဲ့အခြေအနေကိုလည်းဆရာမတူကအခုလိုစာရေးလိုက်ပါတယ်
။အေယဝတီတိုင်းပန်းတတော်မြို့နယ်ပညာရေးမှုရုံးကဝန်ထမ်းမိဖွားခွင့်ကိုင်းတဲ့စီရင်မကမိဖွားခွင့်ယူကြမဲ့ဆရာမတွေစီကနေခရံယုံတိုင်ယုံခီးစိတ်ရှောက်လွာရိုက်တဲ့ပုံစံအတွက်ကွန်ပျူတာရိုက်ခစသဖြင့်အကြောင်းမျိုးမျိုးပြပြီးတော့ငွေတောင်းပါတယ်။ကွန်ပျူတာရိုက်ခကျပ်3000ခီးစိတ်ကျပ်8000ဆိုပြီးတော့တောင်းပါတယ်။မတက်နိုင်တဲ့ဆရာမတွေကဈေးလျှော့ပေးဖို့စီရင်မကိုအောက်ချုပ်ပြီးတော့ပြောရပါတယ်။ဒါတော့အဲ့ဒီစီရင်မကရှော့မပေးပါဘူး။ဒါကြောင့်ပညာရေးဌာနနဲ့မတူဘဲနဲ့အကောက်ခွန်ဌာနနဲ့တူနေတဲ့အကြောင်းကိုပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးနဲ့အတူလူမှုရေးဝန်ကြီးဒေါက်တာလှမြတ်သွေးတို့ကိုသိဖို့အတွက် RFA ကနေတဆင့်အသိပေးတင်ပြအပ်ပါတယ်ရှင်
။ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေ။အခုလိုသောရရှင်တွေကြုံတွေ့ရတဲ့ကိုပတ်ဝန်းကျင်ကိုလူအဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။ဒါအပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်တဲ့96551နဲ့964059တို့ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။